American ရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေကြေညာထားတဲ့ Joe Biden ဟာသမ္မတ Donald Trump ရဲ့တရားရေးစိန်ခေါ်မှုတွေကိုဆက်ပြီးရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအလွန်ကြာကာလအတွက်ရှုပ်ထွေးမှုတွေရှိနေတဲ့ကြားကပဲကမ္ဘာကိစ္စရပ်တွေနဲ့ပတ်သက်ပြီးစက်တဘရီနေ့မှာအာရှဒေသက American ရဲ့အဓိကမဟာမိတ်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။သမ္မတ Trump ရဲ့ American သားပထမမူဝါဒနဲ့လှုပ်ဆောင်မှုတွေအတွက်သူတို့ရဲ့စိုးရိမ်ရမှုတွေကို Mr. Biden ကရောပါအောင်လှုပ်ဆောင်ပေးမယ်အနေထားရှိနေတာကြောင့်ကမ္ဘာကိစ္စရပ်ကြီးတွေဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ကြောင်းအာရှခေါင်းဆောင်တွေကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆုဂါကမစ္စတာဘိုင်ဒန်နဲ့15မိနစ်ကြားတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးကမ္ဘာမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေတိုးလာနေခြင်းမျိုးမှာဂျပန်အမေရိကန်နှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုပိုးပြီးခိုင်မာစေဖို့လက်တွဲလှုပ်ဆောင်မယ်လို့မစ္စတာဘိုင်ဒန်ကသဘောတူကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့14မိနစ်ကြားဆက်သွယ်ပြောဆိုမှုမှာလည်းမြောက်ကိုရီးယားနဲ့နျူကလ িয়ার ပြဿနာရှေ့မတိုးနောက်မဆုတ်အနေအထားဖြစ်နေတာကိုဖြေရှင်းရင်းမှာအမေရိကန်ကတောင်ကိုရီးယားကိုအကူအညီပေးမယ်လို့ပြောထားတဲ့ကတိကိုမစ္စတာဘိုင်ဒန်ကထပ်လောင်းအတည်ပြုပေးခဲ့တယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကလည်းဩစတြေးလျအမေရိကန်နှစ်နိုင်ငံဆက်ဆံရေးပိုးပြီးခိုင်မာအောင်လုပ်ဆောင်ရင်းနဲ့ပတ်သက်ပြီးမစ္စတာဘိုင်ဒန်နဲ့ဆွေးနွေးခဲ့တယ်လို့ပြောကြားခဲ့တဲ့အပြင်အင်ဒိုပစိဖိတ်ဒေသရင်းတည်ငြိမ်အေးချမ်းရေးပိုးပြီးကောင်းမွန်အောင်လက်တွဲလှုပ်ဆောင်မှုအပါအဝင်နှစ်နိုင်ငံကြားချေချေပြန့်ပြန့်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ကမ္ဘာတစ်လုံးကနိုင်ငံကြီးတွေကခေါင်းဆောင်အားလုံးနေပါကမစ္စတာဘိုင်ဒန်ကိုအတိမတ်ပြုကြိုးစားဂုဏ်ပြုနေကြပါမယ်။ရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်သမ္မတရှီကျင်ပင်နဲ့ဘရာဇီးလ်သမ္မတဂျာယဲဘိုဆိုနာရိုရိုစီကတော့မကြားသေးပါဘူး။